မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းနေတုန်းဖြစ်ပြီးတော့တုံ့ဆိုင်ကြညာတာတွေရှိတယ်လို့နော်ဝေးဒုတိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။အရေးကြီးတဲ့အချက်ကတော့တကယ်စစ်မှန်ပြီးလေးနက်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုကိုအစိုးရဘက်ကဖော်ဆောင်မှုဖြစ်တယ်လို့လည်းဆိုပါတယ်။အပြည့်အစုံကတော့ရန်ကုန်မြို့ကနေကိုချော်ချော်သိန်းကသတင်းပို့ထားပါတယ်ရှင်
။ငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးစားနေတဲ့နေရာဒေသတချို့မှာယုံကြည်မှုတချို့တည်ဆောက်ခဲ့ပြီးဖြစ်ပေမဲ့တိုက်ပွဲတွေကဖြစ်နေစေရှိပြီးမရေရာမသေးချာမှုကလည်းရှိနေတော့မယ်လို့နော်ဝေးဒုတိယနိုင်ငံခြားရေးဝန်ကြီးထွိုင်လာဆန်ကပြောပါတယ်။ရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာတနင်္လာနေ့ကလုပ်ခဲ့တဲ့ငြိမ်းချမ်းရေးအထောက်အကူပြုဖွဲ့ရဲ့အစည်းအဝေးတစ်ခုအပြီး VOA နဲ့တရားတွေ့ဆုံမေးမြန်းခန်းတွင်နော်ဝေးဒုဝန်ကြီးကအဲ့ဒီလိုပြောခဲ့တာပါ။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတည်ငြိမ်တဲ့တိုးတက်မှုရှိရမှာဖြစ်ပြီးအစိုးရဘက်ကနေနိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖော်ဆောင်ဖို့အရေးကြီးတယ်ဆိုတာသူအလေးနဲ့ပြောခဲ့ပြီးတော့အဲ့ဒါဟာအချိန်ယူရမှာဖြစ်ပေမဲ့လိုအပ်ပါတယ်လို့လည်းဆိုပါတယ်။အခက်အခဲတွေနဲ့ပြဿနာတွေအများကြီးရှိနေသေးပေမဲ့လည်းသူ့အနေနဲ့ကတော့မျှော်လင့်ချက်ထားပါတယ်လို့ဒုဝန်ကြီးလာဆန်ကပြောပါတယ်။
I think that there will be, as I say, setbacks. I think that there is a real will to achieve peace.
နောက်နေ့ကြံကြပြီးတော့တုံ့ဆိုင်နေတာမျိုးတွေရှိလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ငြိမ်းချမ်းရေးရဖို့အတွက်တကယ်စစ်မှန်တဲ့ဆန္ဒရှိတယ်လို့ထင်ပါတယ်။ဒါပေမဲ့တနိုင်ငံလုံးမှာခိုင်မာတဲ့အချိန်အတိုင်းတာနဲ့ငြိမ်းချမ်းမှုအပြည့်အဝရဖို့အတွက်ကတော့ခက်ခဲပါလိမ့်မယ်။ပြောဖို့ကတော့ခက်ပါတယ်။ဒါပေမဲ့လည်းကျွန်တော်မျှော်လင့်ပါတယ်လို့ပဲပြောနိုင်ပါတယ်။ဒီနေရာဟာကမ္ဘာပေါ်မှာတကယ်စစ်မှန်တဲ့မျှော်လင့်ချက်ရှိတဲ့နေရာတစ်ခုပါမျှော်လင့်ချက်နည်းပါးလာတဲ့နေရာဒေသတွေကမ္ဘာပေါ်မှာအများကြီးပါမြန်မာနိုင်ငံမှာတကယ်မျှော်လင့်ချက်ရှိနေပြီးမြန်မာလူထုလိုချင်တဲ့ငြိမ်းချမ်းရေးကိုအရယူဖို့တကယ်အခွင့်အလမ်းရှိနေပါတယ်ဒါပေမဲ့အလွန်အမင်းကိုစူးစမ်းပန်းစားလှုပ်ဆောင်ရမှာဖြစ်ပြီးအချိန်ယူရမှာလည်းဖြစ်ပါတယ်လို့ဒုဝန်ကြီးလာဆင်ကပြောပါတယ်ငြိမ်းချမ်းရေးအထောက်အကူပြုအဖွဲ့ကိုဖွဲ့စည်းခဲ့တဲ့နေရာမှာနော်ဝေးနိုင်ငံဟာအ धिक ဥဆောင်မှုအခန်းကဏ္ဍကနေပါဝင်ခဲ့တဲ့နိုင်ငံမှာမြန်မာအစိုးရအတွက်ညှိနှိုင်းဆက်ဆက်ဆောင်ရွက်တဲ့အကူအညီပြုချဉ်းကပ်မှုတစ်ခုပေးနိုင်ဖို့ရည်ရွယ်ပြီးဒီအဖွဲ့ကိုဖွဲ့စည်းခဲ့တယ်လို့စတင်ဖွဲ့စည်းချိန်ကကြေညာခဲ့ပါတယ်။ဒီအဖွဲ့ကိုနော်ဝေးနိုင်ငံကဦးဆောင်ပြီးစဖွဲ့ချိန်တုန်းကဩစတြေးလျ၊ဗြိတိန်၊ဥရောပသမဂ္ဂ၊ကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်တို့ပါဝင်ပါတယ်။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနိုင်ငံတကာရဲ့အခန်းကဏ္ဍကိုတော့ဒုဝန်ကြီးလာဆင်ကအခုလိုရှင်းပြပါတယ်
။ Main role as international community is to help in facilitating so that people
ငါကတိုင်ဝန်ရအဓိကခန့်ခန္ဓာကဖြစ်နိုင်ခြင်းရှိလောက်အကူအညီပေးဖို့ဖြစ်ပါတယ်ပြည်ပခအပြင်းထန်ဖြစ်တဲ့ဒေသတွေမှာဆယ်စုနှစ်ပေါင်းများစွာနေထိုင်လာကြရတဲ့လူလူအနေနဲ့လိုအပ်တဲ့အကူအညီတွေကိုရနိုင်ကြဖို့ဖြစ်ပါတယ်ဒါဟာတဆင့်ချင်းအကောင့်ထဲပေါ်ရတဲ့လုပ်ငန်းစဉ်မှာဘာကြောင့်လဲဆိုတော့ယုံကြည်မှုအားနည်းတာကလုပ်ငန်းစဉ်ကိုခက်ခဲစေလို့ပါပဲဒါကြောင့်တခြားသူတွေနဲ့အတူကျွန်တော်တို့ပါဝင်နေတဲ့ခန့်ခန္ဓာကအကူအညီတွေရောက်နိုင်ဖို့အတွက်သက်ဆိုင်ရာနေရာတွေကအဖွဲ့တွေနဲ့အစိုးရအကြားယုံကြည်မှုရအောင်ဖန်တီးတဲ့နေရာမှာအဲ့ဒီလှုပ်ဆောင်မှုတွေကိုညှိနှိုင်းပေးတာဖြစ်ပါတယ်လို့နော်ဝေးဒုတိယနိုင်ငံခြားရေးဝန်ကြီးထော်ယဲလာဆင်ကပြောခဲ့ပါတယ်။နော်ဝေးဒုနိုင်ငံခြားရေးဝန်ကြီးရဲ့စိုးရိမ်ချက်တွေကိုအစည်းအဝေးတက်ရောက်တဲ့သမရယုံဝန်ကြီးလည်းဖြစ်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးအောင်မင်းကသိရှိပြီးနိုင်ငံတကာတိုင်ဝမ်ဘက်ကလှုပ်ပေးစေချင်တာတွေကိုလည်းပြန်ပြောခဲ့တယ်လို့အစည်းအဝေးတက်ရောက်သူတူဖြစ်တဲ့မြန်မာငြိမ်းချမ်းရေးစင်တာကဦးညိုအောင်မင်းကပြောပါတယ်။
ကျွန်တော်များတဲ့ဒီလက်နက်ကင်တန်းတားလက်နက်ကင်မြန်မာစုတွေရဲ့ကြားထဲမှာလောက်ရတဲ့အခါကျတော့ဒီနိုင်ငံတကာတွေကလည်းသူတို့အနေနဲ့အကူအညီပေးမယ်ဆိုရင်လည်းခုနပြောတဲ့ဘယ်နေရာတွေမှာတတ်တတ်မှတ်လုပ်ပေးဖို့အရေးကြီးတယ်ဆိုတော့ဒါဝန်ကြီးကနေပြောတာကိုသူတင်ပြသွားတယ်သူအနေနဲ့ကတော့ဒါတွေကိုလုပ်ပေးနိုင်မှာနော်ဟိုအရှင်ပြောရင်ဟာကျွန်တော်ကူညီပါမယ်လို့ပြောပြီးတော့မကူညီတဲ့အခက်အခဲတွေအများကြီးတဲ့ကျွန်တော်ဘက်ကတွေ့နေရတယ်အဲ့ဒီအတွက်ကြောင့်ဒီညှိနှိုင်းပေးတဲ့အနေအထားနဲ့ဝန်ကြီးအနေနဲ့ဒါကိုတော့အဓိကဆောင်ရွက်တော်မယ်လို့ပြောပါတယ
်။တနင်္လာနေ့ကျင်းပတဲ့အစည်းအဝေးမှာဝန်ကြီးဦးအောင်မင်းနဲ့နော်ဝေးဒုတိယနိုင်ငံခြားရေးဝန်ကြီးတို့အပြင် American, Australia, Switzerland နဲ့နော်ဝေးနိုင်ငံတွေကတန်အမတ်တွေဥရောပသမဂ္ဂကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလည်းတက်ရောက်ကြပါတယ်ခင်ဗျာ။